American dollar go bien bien pa ma len yin myan ma tan ngwe 2000 ni ba su tet la de twa shwe chin ga le de jet da go jet 78,000 law si tet ni ba de American dollar si tet de twa shwe ne 73 si a ba wen tacha twin gong de chu le si ri tet ni de chang yin gong ga pe pu la ye tadin ko jot jot tin pyo pya bi ba me shin
myan ma len ga shwe chin nong ha de ba twin ma jet 5000 law si tet la ga da ma di ka ni january la 7 ni ma ro a khong shwe de jet da go 78,000 jet pa wen chin si ti pin ni ba de ရွှေအဝယ်လိုက်လို့ဈေးတက်တာမျိုးမဟုတ်ပဲအမေရိကန်ဒေါ်လာပြင်ပပေါက်ဈေးတက်လာတဲ့အတွက်ကြောင့်လို့ရွှေလုံငန်းရှင်များအတင်တာဝန်ရှိသူတို့ဖြစ်တဲ့ဦးမျိုးမြင့်က VOE ကိုပြောပါတယ
်ရွှေရတော့ကျွန်တော်ရှိမှရှိပေါ်နေတာဈေးရတော့ဒီပြည်ရင်းဒေါ်လာဈေးတက်လို့ဖြစ်တာပါပဲဒီထက်မှဒါတက်လာတယ်ဒီလိုကျွန်တော်ဒီရွယ်နေလို့ရွှေရှားလို့မဟုတ်ပြည်ရင်းဒေါ်လာဈေးကြောင့်ဆက်သွားတာပ
ါကမ္ဘာရှိဈေးကတော့တအောင်ဆောက်ကိုအမေရိကန်ဒေါ်လာ1950နဲ့1800ပေါင်းကျင်မှာပဲအတက်ကျဖြစ်နေပါတယ်မကြခင်ရောက်လာတော့မဲ့တရုတ်နှစ်တစ်ကူဒီမှာကမ္ဘာရှိစည်းလေးအနည်းငယ်ပြတ်နေတာပါဒီရက်ပိုင်းမြန်မာနိုင်ငံမှာဒေါ်လာစည်းတက်လာတာကပြည်ပပို့ကုန်ကရတဲ့ဝင်ငွေပြန်ဝင်လာတာနည်းသွားတာကြောင့်လို့ရွှေလုံငန်းရှင်တို့က VUE ကိုပြောပါတယ်ဒီကနေ့ဘူဘန်ကတက်မှတ်ထားတဲ့ဒေါ်လာပေါက်စည်းကဒေါ်လာကို1988ကျပ်စည်းဖြစ်ပြီးပြင်ပမှာ7000ဝန်းကျင်နဲ့ရောင်းဝယ်လုပ်နေကြပါတယ်ဒီရက်ဝင်ငွေလဲကောင်တာတွေမှာဒေါ်လာလူတစ်လောက်ဝယ်နေရသူတွေကတော့ပြင်ပမှာပေါက်စည်းပြီးပြီးဝယ်နေကြရတာပါမြန်မာကျပ်ငွေနဲ့ဒေါ်လာလဲလို့မှာဒေါ်လာဈေးမြင့်နေတာမို့ဒေါ်လာနဲ့ဝယ်ရတဲ့73စီဈေးကလည်းတည်ငြိမ်နဲ့ပြန်တက်လာပါတယ်။အကြောင်းကတော့ပြင်ပဈေးကွက်မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ2000နီးပါးရှိနေတာကြောင့်ပါ။ဘူဘန်ကတော့လောင်စာဆီတင်သွင်းတဲ့ကုမ္ပဏီတွေကိုပြင်ပထက်နည်းတဲ့နှုန်းနဲ့အမေရိကန်ဒေါ်လာတန်30ကျော်ကို2021ခုနှစ်အတွင်းကရောင်းချပေးခဲ့ပါတယ်။ဒီငွေနဲ့ဝယ်ထားတဲ့ဒီဇယ်ကားလမ်းပေါင်း12တန်းလောက်ကိုပြည်တွင်းကုမ္ပဏီ10ခုကဇန်နဝါရီလ7ရက်နေ့ကစပြီးရောင်းချသွားမယ်လို့မြန်မာရင်းနှီးနဲ့ရင်းနှီးတွဲပစ္စည်းတည်တဲ့စစ်စေးရေးဥက္ကဋ္ဌကထုတ်ပြန်ထားပါတယ်။တနင်္ဂနွေလုံးမှရှိတဲ့သူတို့ဆိုင်ွယ်99ခုကနေအထူးနှုတ်နဲ့ရောင်းချပေးသွားမယ်လို့ဆိုထားပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့ဆိုရင်တော့လုံလုံလောက်လောက်ရနိုင်ဖို့အခက်အခဲရှိုံမယ်လို့မန္တလေးက73စီဆိုင်ရှင်သူက VOE ကိုပြောပါတယ်။၄ရက်အတွင်းမှာ73စီတပေပါကိုစက်တသိန်းလောက်ဈေးတက်လာတယ်လို့သူကပြောပါတယ
်။စက်များပဲတနည်းကို1000လောက်ကိုထုတ်တယ်အဟောတော့ပါပဲတော့ဘယ်လိုဆိုလဲအဖြစ်နေရဒီဈေးတက်တာဒီတိုင်းဖြစ်နေအောင်ဆိုကြပါလို့ဒီနေ့ပေါ့ကေအာ3,000ဆိုတယ်ကို3,200ဆိုတော့ရှိတယ်3,000ဆိုတော့တက်လာတော့အရင်ကတော့3,000ဆိုလို့ရှိရတယ်အရင်ရှော့လာနိုင်တယ်တော့မရှိမှောင်းအခုဆိုဈေးကအကုန်ဖုံးတက်နေပြီးတော့တနည်းတစ်ပြီးဖြစ်တာရင်းလုံးအောင်တစ်ခါဖြစ်လို့မြေပြန်ဖြစ်နေတာ
ဒီကနေ့ဇန်နဝါရီလ7ရက်နေ့မှာ73စီပေါက်ဈေးကအောက်တန်းတစ်လီတာကို1,425ကျပ်ကနေ1,480ဝန်းကျင်ဈေးရှိပါတယ်ဒီဈေးကတော့တလီတာကို1400ကျပ်ဈေးအထက်မှာရှိနေပါတယ်။ဆီယနာသိန်းပြီးနောက်ပိုင်းကလေးကကုန်စည်နှုန်းတွေတည်တည်တက်လာချိန်မှာအခုလို73စီစည်နှုန်းတွေတက်လာနေတဲ့အတွက်ကုန်စည်နှုန်းတွေဒီထက်ပိုတက်လာဖို့သာရှိနေတဲ့ပေါ်လူလူကစိုးရိမ်နေကြပါတယ်ခင်ဗျာ။